ဆီယာအာဖရိကဒေသမှာဆယ်စုနှစ်တွေအတွင်းအဆိုအဆုံမိုးကောင်ရေရှားမှုအမြင်နဲ့ကြုံရချိန်မှာအမေရိကန်ဆိုရရဲ့ဗန္ဒာကြီးအတုံးစိတ်အဆိုပြုချက်အရအမေရိကန်ပြည်အောင်စုနိုင်ငံကဖွံ့ဖြိုးရေးအစီအစဉ် USAID ရဲ့လုပ်ငန်းတွေရှော့ချချတ်တရရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မနေ့ကလွှတ်တော်မှာတင်ပြခဲ့ကြပါတယ်။အောက်လွှတ်တော်နိုင်ငံသားကြီးရဲ့ဆပ်ကော်မတီရှေ့မှောက်ကြားနာရမှာမိုးကောင်ရေရှားမှုကြောင့်လူပေါင်းတန်းနဲ့ချီတိစွရမယ့်အရေးကိုတားဆီးနိုင်ဖို့အကူအညီပေးရအဖွဲ့ရဲ့ချိုးဖောက်မှုတွေဟာအမေရိကန်ကဗန္ဒာကြီးအတုံးစိတ်ဖြတ်တောက်မှုကြောင့်ထိခိုက်မှာကိုသတိပေးတင်ပြခဲ့ကြတာပါ။ဒုတိယဆန္ဒမှုအကူအညီတွေပေးရနေတဲ့အဖွဲ့အစည်းတွေကိုဗန္ဒာကြီးအထောက်ပံ့ဖြတ်တောက်မှုကြောင့်အမေရိကန်ဆိုရကအရေးပေါ်အခြေအနေမှာတုံ့ပြန်ဆောင်ရွက်နေကြတွေကိုထိခိုက်နိုင်တယ်လို့နိုင်ငံအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Bridge for the World Institute ကနိုင်ငံသားမူဝါဒရေးရာအကြီးအကျယ်အကြံပေး First Time Web Wire ကပြောပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့ USAID တို့ရဲ့အသုံးစိတ်30ရာခိုင်နှုန်းဖြတ်တောက်မဲ့အစီအစဉ်ကြောင့်နောက်ဆက်တွဲဆိုးကျိုးတွေကြုံရလိမ့်မယ်လို့လည်းကြားနာပွဲမှာတင်ပြဆွေးနွေးခဲ့တဲ့ Web Wire က VOA ကိုပြောပါတယ်။ဒီကြားနာပွဲမှာတင်ပြခဲ့သူနောက်တူဖြစ်တဲ့ USAID ရဲ့ငွေငယ်ရေးအတွက်စာမျက်နှာရိက္ခာအစီအစဉ်ရယူညွှန်ကြားရေးမှူး Matthew Nims ကလည်းတမန်ရဲ့ဗန္ဒာရေးအစီအစဉ်မှာသူ့ဌာနနဲ့ပတ်သက်လို့အသေးစိတ်ဖော်ပြမထားတာကြောင့်အကျိုးဆက်တွေကိုတိုင်းတာလို့မရနိုင်ပေမဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ရလိမ့်မယ်လို့လည်းပြောဆိုထားပါတယ်။ဘူခောင်ရေးရှားမှုကြိုးတဲ့သတိပေးရေးကွန်ရက်ကတော့ဒီနှစ်မှာနိုင်ငံပေါင်း45နိုင်ငံကလူသားပေါင်း80လောက်ဟာအရေးပေါ်အကူအညီတွေလိုလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်။